ရခိုင်ပြည်နယ်အတွင်းကရေလွှမ်းမှုမှုဒဏ်ခံရတဲ့မြို့နယ်တွေမှာရေပြန်လာကျလာနေပေမဲ့လည်းအခုညီတွေကတော့လိုအပ်နေတော့မဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတဦးကပြောပါတယ်။ရေကြီးမှုကြောင့်တရားသုံးခုအပါအဝင်ကျိုးကျပျက်စီးသွားခဲ့ပေမဲ့လည်းကျိုးတင်ပျက်စီးမှုတွေလုံနိုင်ခဲ့တဲ့အတွက်အရင်နှစ်ကလောက်တော့တည်ဆုံမှုမရှိဘူးလို့သူကပြောပါတယ်။ဒီကြောင့်ပြည်စုံကတော့ဆက်သွယ် များဦးမင်းပြကြောက်တော်ပေါတော်ပူတိတော်နဲ့အမ်းမြူနယ်တွေပါရေလောင်းမှုမှုတွေဖြစ်ပွားခဲ့တာပါဒါမဲ့လည်းအခုခါမှာတော့အဲ့နေရာအတော်များများမှာရေပြန်ကျလာနေပြီးတော့ရေကြီးမှုနောက်ဆုံးအခြေအနေကိုတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးတမောင်ဆွေက VOA ကိုအခုလိုပြောပါတယ
်ပုံမှန်အခြေအနေကိုဒါပြန်လဲတောက်ရှိပန်နေပါတယ်ဟိုမြေရာဒီစိုးရင်ရေမှတ်980ထက်အောက်ကိုသာပြန်ပြီးတော့ကျတော့ဖြစ်တဲ့အတွက်ဒီအင်းအင်းနာမှာရှိတဲ့နေရာတွေအားလုံးကရေပြန်ကျော်တော့ပါပြီ။ဒီကြီးစဉ်ကရေဒီလွှမ်းခဲ့တဲ့တောက်တော်မြောက်ဦးအဲမင်းပြားအာဒီမြို့တွေကလည်းခုနကပြောတဲ့ဒီရေကျော်တော့ပါပြီ။အဲရေနည်းနည်းကျန်နေတာကတော့ကျွန်တော်တို့ဒီမင်းပြားတဝိုက်ပေါ့မင်းပြားချောင်းပြားတဝိုက်နောက်ကကျွန်တော်အန်တဝိုက်ဒီမြောက်ဦးဒီချောင်းပြားတဝိုက်လည်းပေါ့နော်ခုနကပြောတဲ့ရေကျန်ပါသေးတယ်။ဒါရေစမန်းသွားတဲ့နေထားတော့ပေါ့ဒါရေကျန်နေသေးတဲ့သဘောထားပဲရှိပါတယ
်။ခိုင်မီနယ်မှာပြီးခဲ့တဲ့နှစ်ဇူလိုင်လကဝင်ရောက်တိုက်ခတ်ခဲ့တဲ့ကိုပံမုံတိုင်းကြောင့်ရေလွှမ်းမှုတွေဖြစ်ပေါ်ပြီးတော့လူပေါင်း65ယောက်သေဆုံးခဲ့ပါတယ်။ဒါမဲ့လည်းအခုနှစ်မှာတော့ရေကြီးမယ်ဆိုတဲ့သတင်းကိုကြိုရပြီးတော့အကျိုးတင်ပြင်ဆင်မှုတွေလုပ်နိုင်ခဲ့တဲ့အတွက်ထိခိုက်ဒိဆိုးမှုဟာအရင်နှစ်ကလောက်မများဘူးလို့ဦးတမောင်စေကပြောပါတယ
်။အထက်မှာမိုးရွာလာဆိုတာနဲ့ပဲပြည်သူလူထုကနေစီနေမိရေလွှမ်းရအောင်ဒါရွှေကြောင်းသွားတာဖြစ်တဲ့အတွက်ကျွန်တော်တို့ကျွေးနွားရောလူရောထိခိုက်ဆုံးရှုံးမှုမရှိပါဘူး။ဒါပေမဲ့တချို့နေရာတွေမှာတော့ဟိုချေကျော်လက်ကျော်နဲ့ရေတွေပြုတ်ကျပြီးတော့ဒီသုံးပါတဲ့ဥစ္စာရှိပါတယ်ဥမာနေရာရေပုံမြို့နယ်မှာတယောက်ညောင်းနဲ့ပြုတ်ကျပြီးတော့ရင်းနဲ့ဆုံးတဲ့ဆိုပြီးသိရပါတယ်အကျဉ်းတော့မရှိပါဘူ
းကုညီကယ်ဆယ်ရေးနဲ့ပတ်သက်ပြီးတော့ပြည်တော်စုဆိုးရွားကလည်းလမ်းမဆက်သွယ်ရေးပြတ်တောက်သွားတဲ့နေရာတွေကိုသွားပြီးတော့ရေပေါ်ကယ်ဆယ်ရေးတွေလုံနိုင်ဖို့ရဟယင်တွေစီစဉ်ပေးခဲ့တယ်လို့ပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာရေပေးကယ်ဆယ်ရေးအကူအညီတွေလုံနေတာနဲ့ပတ်သက်ပြီးသူပြောတာကတော့
အဓိကတော့လက်တလောစားဖို့တောက်ဖို့အတွက်တော့ကျွန်တော်အဓိကဆန်ရဲကျွန်တော်တို့ရေဆူသွားတဲ့အတွက်လို့ကျွန်တော်တို့မိသားစု family kit ထုတ်တယ်ပေါ့ကျွန်တော်တန်ဖို့တန်ခွက်အဲနောက်တစ်ခါအနည်းတွေကျွန်တော်ဆောင်လို့ပါတဲ့ kit ထုတ်တယ်အဓိကတော့ကျွန်တော်ဒီရေတန့်ဆေးပါပဲရေတန့်ဆေးရတော့ကျွန်တော်တို့ဒီနောက်နေတဲ့ရေတွေကိုကျွန်တော်ဒီဆေးမုံလေးတွေထည့်လိုက်မှဆိုလို့ရှိရင်ဒါရေတန့်ဘူးတဲ့ရည်လိုပဲဒါကြည်ပြီးတော့ဒါတောက်လို့ရပါတယ်အဲဒီဆေးတွေကိုကျွန်တော်ဒါအလုံးစီစီပြည့်ပြည့်နဲ့ကိုလိုက်ပြီးတော့ကြည့်ပါဆင်းပြီးရအောင်ကျွန်တော်ကျမရေဝန်ထမ်းတွေလိုက်ပြီးတော့ဖြန့်ဖြူးပေးနေပါတယ်။တလောဆယ်မှာတော့ဒီလက်တလောစားဖို့တောက်ဖို့အတွက်ဒီခေါဆွဲကြောက်တို့အမြန်စားနေတဲ့ဥစ္စာတွေဒီဥစ္စာတွေကိုပဲဒါဖြန့်ဝင်ပေးထားပါတယ်
။ဒါပြင်လူမှုဝန်ထမ်းနဲ့ပြည်လဲကယ်ဆယ်ရေးအဖွဲ့ကလည်းဒေသခံတွေအတွက်လိုအပ်တဲ့စားနဲ့တခြားစားနဲ့ရိက္ခာတွေကူညီပေးဖို့လှုံ့ဆော်နေသလိုကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာစီယုံဆက်သွယ်ရေးမှူး UNOCHA ရုံးအဖွဲ့ဘက်ကလည်းအကူအညီပေးတာတွေရှိတယ်လို့ပြောပါတယ်။လောလောဆယ်မှာစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေအလုံးအလောက်ရှိပေမဲ့လည်းနောက်ထပ်အကူအညီတွေတော့ဆက်ပြီးလိုအပ်နေတော့မှဖြစ်တယ်လို့ဦးတမောင်ဆွေကပြောပါတယ
်။အဲလိုအပ်ချက်ကဘာလဲဆိုတော့အဒီသားကလာမှာတော့တော်တော်ဝင်ဝင်မရသေးတာဖြစ်တဲ့အတွက်ဒီမှာစံလို့နောက်ကပြောရည်စားစရာတို့ဒီဥစ္စာတွေတော့ကျွန်တော်တို့ကဒီထောက်ပံ့ပေးနိုင်မှုလိုအပ်ပါတယ်။ဒါပြီးလို့ရှိရင်တော့လည်းပြည့်သွားတဲ့စပါးတွေအတွက်လိုအပ်တဲ့မျိုးစပါးတွေပြီးလို့ရှိရင်ပြည်လဲထူထောင်ရေးအတွက်အဓိကကြုံတွေ့ရမှာတော့ဒီတော့သုံးရည်ပြဿနာပေါ့ရခိုင်ပြည်နယ်ကဒီမိုးရွာမှာရေကြီးတွေပဲနေရာတွေကျနေတာရေရှားပါပါတယ်သူရေသွားမှုတွေအတွက်ဒါမကောင်းတဲ့ရေတွေတာဝင်ပြီးတော့ဒါကန်တွေပြတ်သွားတာရှိပါတယ်ဒီကန်တွေကိုကျွန်တော်တို့ကပြန်လဲဆုတ်ထုတ်ရမယ်ဆုတ်ထုတ်ပြီးဆုတ်ထုတ်တဲ့အခါမှာဒီမိုးမကုန်ခင်မှာပြန်ဆုတ်ထုတ်နိုင်မှဒီမိုးရေကိုပြန်လောင်နိုင်ပြီးနေရာတွေအတွက်ဒါရေရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လိုတာအပေါ်ဒီရေဆုပ်ဆက်တွေရေတန့်ပစ္စည်းတွေပေါ့နောက်တစ်ခါသဘာဝဖြစ်တဲ့ရေလိုဖြစ်လာလို့ဆိုရင်အများဆုံးအသုံးပြုနိုင်မယ်ဘုကလေးတွေပေါ့အဒီဥစ္စာတွေကိုကျွန်တော်တို့ပံ့ပိုးပေးနိုင်ဖို့ဒီကြောင့်သူ့ဆိုးအောင်လည်းကျွန်တော်တို့ဒါပြင်ပြအကူအညီတောင်းခံထားပါတယ်နိုင်ငံတကာဖွဲ့စည်းများကိုလည်းအကူအညီပေးဖို့လှူဒါန်းနိုင်ဖို့အတွက်ဆက်သွယ်ဆောင်ရွက်ထားပါတယ
်ရေကြီးမှုကြောင့်ရန်ကုန်စစ်တွေကာလမော်ကမြောက်ဦးမြို့နယ်နဲ့မြောင်းပွေမြို့ချားမှာတရား၃စင်းပျက်စီးသွားခဲ့ပါတယ်ခင်ဗျာ